တော်တာရှင်များရှင်ကျမတို့ဟာအလဲတန်းထက်တန်းကျောင်းသူဘဝတွေမှာပထဝီဝင်သင်ကန်းစာတွေကတဆင့်ကချင်ပြည်နယ်ကနှင်းဖုံးနဲ့ရေခဲတောင်ကြီးတွေစီခီးနှင်မှုစိတ်ကူးရင်ခဲ့ကြပါတယ်ချင်းပြည်နယ်ကတောင်စလတ်ပန်းတွေပင်လယ်ကမ်းတစ်ဖက်မှာပေါက်တဲ့လမှုတော်တွေရှမ်းပြည်နယ်ကစိမ့်ညို့တောင်တန်းကြီးတွေမိုးနဲ့ရေရှားအရက်မှာပေါက်တဲ့ရှားဆောင်ထနောင်းမင်တွေကြားကလက်ရက်တွင်းဆိုတာလေးတွေကိုစိတ်ဝင်စားစွာတွေ့လို့မြင်လို့စိတ်စောခဲ့ကြပါတယ်အဲ့ဒီကမှတဆင့်ရှားဆောင်ထနောင်းမင်တွေပေါက်ရာမုန်းနေရီရှားရွှေဘိုဒေသမှာအလောင်းမင်းတရားကြီးဦးအောင်စေရတတရမြန်မာနိုင်ငံတော်ကြီးကိုတီထောင်ခဲ့ပြီးအရှိမြောက်ဖက်ယူနန်နယ်အထိအရှိဘက်ဇင်းမဲအရှိတောင်ဘက်အယုဒ္ဓယာအနောက်မြောက်ဘက်ကမဏိပူရအာဒန်လိုဒေသတွေအထိနိုင်ငံပိုင်နဲ့ချဲ့ထွင်ခဲ့တာလိုမျိုးပထဝီအနေအထားနဲ့ဆက်ဆက်နေတဲ့သမိုင်းကြောင်းတွေကိုကျောင်းပညာရေးကနေသိခဲ့ကြရပါတယ်နှင်းဖုံးတောင်တန်းကြီးတွေရဲ့တစ်ဖက်မှာရှိတဲ့တရုတ်ကူမင်တန်လူမျိုးတွေကချင်ပြည်နယ်ကတဆင့်မြန်မာနိုင်ငံအတွင်းဆင်းသက်နယ်ချဲ့ခဲ့တာဟာလည်းပထဝီအနေထားကြောင့်ဖြစ်ပေါ်လာတဲ့သမိုင်းကြောင်းဖြစ်တယ်ရဲ့လို့ဆက်ဆက်နားလည်ခဲ့ရပါတယ်။ပထဝီကိုနားလည်ခဲ့ရတဲ့အတွက်သမိုင်းကိုသိခဲ့ရတဲ့အတွက်ကိုယ့်ရင်မြေကိုတန်ဖိုးထားတဲ့စိတ်ကိုယ့်သမိုင်းကိုမယိုင်းစေချင်တဲ့စိတ်တွေဝင်ခဲ့ကြတာကြောင့်ကျူးကျော်စစ်တွေကိုဆန့်ကျင်တဲ့သူရဲကောင်းတွေလွတ်လပ်ရေးတိုက်ပွဲဝင်သူအာဇာနည်တွေပေါ်ပေါက်ခဲ့ရတာလည်းဖြစ်ပါတယ်။
ကဘာမီပနဝီဝင်ကဘာသမိုင်းရာဇဝင်သုံးတက်လီလာတင်အကြံဉာဏ်ဝေပန်းမျောလို့မြင်ငါတို့ပြည်တော်စုတွင
်အဲ့လိုနိုင်ငံရဲ့အနာဂတ်နဲ့ပါသက်ဆိုင်နေတဲ့သမိုင်းနဲ့ပထဝီဘာသာရပ်ကိုအထက်တန်းအကြောင်းတွေမှာသင်ရင်သူအစမတန်နေသွားတယ်ဆိုတဲ့သတင်းကိုပြီးခဲ့တဲ့သတင်းပတ်ထဲကကြားလိုက်ရပါတယ်ပညာရေးဝန်ကြီးဒေါက်တာမျိုးတင်ကြီးကိုယ်တိုင်ကအခုလိုပြောဆိုသွားခဲ့ပါတယ
်။ရန်ကုန်တိုင်းဒေသကြီးမှာကျွန်တော်တို့ထက်တန်းစင့်ဖြစ်တဲ့နော်ဘာမာရန်နဲ့တက်တမရန်ဝိဇ္ဇာဘာသာတွေကိုတည်ယူနေတဲ့ကျောင်းသားကျောင်းသူတွေစုစုပေါင်း 33,000 မှာပထဝီဝင်နဲ့သမိုင်းဘာသာရေးကိုတည်ယူသူ489ဦးသာရှိတဲ့အတွက်အင်မတန်နေပါတဲ့အခြေအတွက်ဆိုတာကမှတ်ကန်ပါတယ်။ဒါကြောင့်မလို့ကျောင်းသားဦးရေပေါ်ဝင်ပြီးတော့မှပထဝီဝင်နဲ့သမိုင်းဘာသာရေးကိုတင်ကြားဥချပေးနေတဲ့ဆရာဆရာမတော့ကျွန်တော်တို့တာ16ဦးပဲရှိပါတယ်ရန်ကုန်တိုင်းဒေသကြီးခရိုင်လေးခရိုင်မှာကြည့်မယ်အရှေ့ပိုင်းခရိုင်မှာမှန်ပါတယ်ကျွန်တော်တို့ပထဝီဝင်နဲ့သမိုင်းဘာသာဝင်တည်ပြည့်တွေမရှိတဲ့အကြောင်းမလို့
နိုင်ငံတဝန်းတန်းနဲ့ချီရှိနေတဲ့ចောင်းသားចောင်းသူတွေထဲမှာသမိုင်းနဲ့ပထဝီလိုဝိဇ္ဇာဘာသာရဲ့ယူသူတောင်းခနန်းသာရှိတော်ခြင်းကိုနိုင်မာတဲ့သမိုင်းចောင်းရှိနေပါတယ်အဲ့ဒီသမိုင်းတပိုင်းတစ်စားကိုပြောပြတာကတော့အသိတက်ကတော်ကအငိမ့်စားသမိုင်းပါမောက်ခဒေါက်တာငိမ့်ချမ်းမောင်ဖြစ်ပါတယ
်။ဒီကနေ့30လောက်မှာ7တန်းကလေးကကျွန်တော်တို့ကသမိုင်းနဲ့ပထူနဲ့ခွဲလိုက်တာပါဗျာ။ဝိဇ္ဇာတိတ်ပံဆိုတော့ခွဲတယ်။အဲ့တော့ဝိဇ္ဇာရတဲ့ចောင်းသားတွေဒီဘာမှစာမတက်ဘူးဆိုတဲ့ပုံစံမျိုးနဲ့ဣရန်တို့အက်ခန်တို့ဂျီရန်တို့ပီရန်တို့အဲ့လိုပို့ကြ။တိတ်ပံကတော့ဝင်တဲ့ចောင်းသားတွေကြတော့ဣရန်၊ဗီရန်၊စီရန်၊ဂျီရန်အဲ့ချင်းရစားပြီးကျွန်တော်တို့ကဒူရန်ကခွဲရမှုဆိုတော့ပေါ်လာတယ်ကျွန်တော်ထင်တာပေါ့ဗျာ။တကယ်တမ်းလာရချင်း1964ခုနှစ်ဒရန်ကြီးခက်ကြရင်ဒါဆောက်ရတာလေဒီဇလန်ဟောဝိဇ္ဇာပါရာတွေသိပ်ပန်တာလေအဲ့ဒါခွဲလိုက်တာခွဲလိုက်တဲ့အခါကျတော့ကျွန်တော်တို့ចောင်းသားတွေကသိစိတ်မဝင်သွားတော့ဘူးငါတို့ငပြင်းတော့ပြောကြိုးစားခြင်းလည်းကြမ်းမရှိတော့အဲ့တော့ဝိဇ္ဇာပါရာတွေဒီအောင်ချက်တအားနည်းလာပြီးဝိဇ္ဇာပါရာယူရလူကလူပေလူတွေပဲဆိုသူတို့တတ်မှတ်ပြီးတော့အဲ့ဒါစိတ်ဓာတ်တွေအကုန်ကျဆင်းတော့အဲ့ဒါဖြစ်သွားတာ
ပညာရေးအဆင့်တန်းသတ်မှတ်ပုံကြောင့်ထက်တန်းမှာကလေးကဝိဇ္ဇာဘာသာရဲ့ယူသူတွေရဲ့စိတ်ဓာတ်တွေနှိမ်ဆင်းကုန်ပြီးတဲ့နောက်တက္ကသိုလ်အဆင့်ရောက်လာချိန်မှာရင်ဆိုင်ရတဲ့ပြဿနာတွေအကြောင်းကိုတော့ရန်ကုန်စီးပွားရေးတက္ကသိုလ်ကငြိမ်းချယူခဲ့တဲ့ပထဝီပါမောက္ခဌာနမှူးဒေါက်တာချိုးဝင်းကျော်ကပြောပြခဲ့ပါတယ
်ပညာရေးစနစ်ကောင်းကြီးကအမှတ်များဖို့နဲ့စိတ်ဓာတ်တွေကိုမြင့်တဲ့တက္ကသိုလ်တွေကိုတက်ဖို့ရည်ရွယ်တယ်အမှတ်များဖို့ဆိုတာကသိပ္ပံနဲ့ဝိဇ္ဇာဘာသာမှာသိပ္ပံဘာသာကသာဟင်းများနိုင်တယ်ပထဝီနဲ့သမိုင်းကျော်ဝိဇ္ဇာဘာသာရက်တီဟာတိထားသမျှပြန်ရေးတာမရဘူးဘာဖြစ်လို့လဲဆိုတော့အနောယထာမင်းအကြောင်းကိုရေးပါဆိုတာနဲ့အနောယထာမင်းအကြောင်းကိုဝေဖန်ပါဆိုတာဟာမတူဘူးဖြစ်ရမယ့်ဟာက creative thinking ပါဒီလိုပဲပထဝီမှာရခိုင်ပြည်နယ်အကြောင်းရေးပါလို့ပြောရင် okay ရခိုင်ကမ်းရိုးတန်းနဲ့ဒမင်းသားကြီးကမ်းရိုးတန်းကိုနှိုင်းချင်ပါလို့ပြောလိုက်အများကြီးမဖြေကြကြတော့ကလေးတွေကအဲ့လို thinking လည်းမရှိတော့ဝိဇ္ဇာဘာသာရက်ပြီးအမှတ်ရဖို့နေတယ်။အဲ့ဒီတင်ရင်ပို့ထည့်ရတယ်။ကိုရီးယားဖော်မူလာတွေလုံးစီတွေ့တာတွေမှန်ရတယ်။အဲ့ဒီလိုကြွားတဲ့ကြောင့်ဝိဇ္ဇာယူတာနေတယ်တစ်ချက်။အထူးထုတ်ဒီစာအုပ်တွေနဲ့တချို့အကြောင်းတွေမှာကူးချကြမယ်ဆိုရင်သိပ္ပံဘာသာတွေကကူးချဖို့အတွက်လွယ်တယ်ညံ့တယ်။ဝိဇ္ဇာဘာသာတွေကအများကြီးကူးနေရတယ်အများကြီးကြည့်ရတယ်။အဲ့ဒါတွေနဲ့အပြင် အလောက်ခန့်တဲ့နေရာမှာထောင်စိတ်ပန်တွဲနဲ့အောင်တဲ့လူအသက်များတဲ့လူတွေကများများခံတယ်အလုံးလည်းမရနိုင်ဘူးလိလာရတာလည်းဖြစ်တယ်စနစ်ကြီးကလည်းအာမပင်ဒီသုံးချက်ကြောင့်ဖြစ်စနစ်အရာစိတ်ပန်ကိုအယူများပြီးဝိတ္တာကိုအယူနှဲသွားခြင်းကြောင့်ဖြစ်တယ်လို့ပဲဝေဖန်လို့ရတယ်အ
ဲ့ဒီတမိုင်းကြောင့်အရာနှိမ်ပါသွားတဲ့ဝိဇ္ဇာဘာတရက်တွေဟာလူတွေကိုဘလို့စိတ်ဓာတ်နဲ့အရေးချင်းတွေသွင်းပေးပါတယ်လေမြန်မာနိုင်ငံဆရာဆရာမများအဖွဲ့ချုပ်အတွင်းရင်မှုတကုံတက္ကသိုလ်အရှိတိုင်းပညာဌာနလက်ထောက်ကတိကဒေါက်တာအကာမိုးသူပြောတာကိုနားဆင်ကြည့်ပါရှင
်။ဒါသိပ္ပံဉာဏ်ရက်ဒီပို့နှောင်းနဲ့လိလာရတဲ့ဘာတရက်ဖြစ်ပြီးတော့ဝိဇ္ဇာဘာတရက်ကတင်းနှလုံးကိုညှဉ်းယှဉ်အောင်ပြုတ်ပြောင်းအောင်ခံစားတတ်အောင်ငိုတတ်အောင်ရည်တတ်အောင်နောက်ပြီးတော့မှလူဘဝနဲ့ထိကျအောင်ဆိုရှယ်ဖီးလေးကိုတင်ပြတဲ့လူရဖြစ်နေ။ဟိုသိပ္ပံဘာတရက်ကတက်ကနီရှင်ထွက်တယ်။ဝိဇ္ဇာဘာတရက်ကမန်နေဂျမန့်လုပ်နိုင်တဲ့လီဒါလေးထွက်တယ်။ဒီကဝိဇ္ဇာဘာတရက်ကိုနှိပ်ပါသွားတဲ့ခါမှာလီဒါရှစ်ရိုးပျောက်သွားတယ်။ဝိဇ္ဇာဘာတရက်ကလူသားချမ်းတဲ့တန်ဖိုးတွေကိုကျွန်တော်တို့ထုတ်ပေးတာလူသားချမ်းတဲ့တန်ဖိုးတွေကိုထုတ်ပေးတဲ့အခါမှာဒီလူကလူမှုဖွဲ့စည်းတဲ့မှာကျင်းလည်ပြီးဆိုလို့ရှိရင်ကောင်းတာတွေဆုံးတာတွေဆုံးဖြတ်တတ်ရမယ်ဒီအကယ်ဒမီကထွက်လာတဲ့လူတွေတော်တော်များများက public ကိုသူ့ရဲ့အသိပညာနဲ့အသက်ပညာနဲ့လိလုပ်နိုင်ဖို့ဆိုပြီးတော့မှအသက်ကတိုးထူထောင်ခဲ့တာ
ဒေါက်တာရှင်များရှင်ဒီနှစ်ခေတ်မြန်မာနိုင်ငံမှာလက်တလောရင်ဆိုင်နေရပြီးပြည်သူတွေအုံအုံကြွကြွပြောဆိုနေကြတဲ့လက်ပတော်တောင်ပြဿနာမြစ်ဆုံဆဲကိစ္စရခိုင်ပြည်နယ်ကခိုးဝင်ဘင်္ဂါလီအရေးနဲ့ရှမ်းနယ်ကချင်ပြည်နယ်ကစစ်ပွဲတွေထိုင်းနိုင်ငံထဲကိုရောက်နေတဲ့တန်းနဲ့ချီတဲ့မြန်မာဒုက္ခသည်တွေရဲ့အနာဂတ်အားလုံးဟာမြန်မာနိုင်ငံရဲ့ပထဝီအနေအထားကြောင့်ဖြစ်ပေါ်လာတဲ့သမိုင်းဝင်အကြောင်းတရားတွေဖြစ်ပါတယ်။အဲ့ဒီပထဝီအနေအထားနဲ့အဲ့ဒီသမိုင်းကြောင်းတွေကိုမသိဘဲနဲ့ဒီကနေ့ခေတ်ចောင်းသားလူငယ်တွေဟာအနာဂတ်မြန်မာနိုင်ငံကိုလမ်းကြောင်းမှန်မှန်နဲ့ဦးဆောင်နိုင်ဖို့ခက်ခဲပါလိမ့်မယ်။အနှိမ်ခံရတယ်အလုပ်ရဖို့ခက်ခဲတယ်ဆိုတဲ့ပြဿနာတွေကြောင့်စိတ်ဝင်စားမှုနည်းသွားတဲ့အဲ့ဒီဘာသာရပ်တွေကိုနားလည်ခြင်းရဲ့အကျိုးနဲ့နားမလည်ခြင်းရဲ့နစ်နာမှုတွေအဲ့ဒီနစ်နာမှုတွေကိုဘယ်လိုပြန်လဲဆယ်ယူပြင့်မှပေးမလဲဆိုတာတွေကိုဆက်လက်ဆွေးနွေးတင်ပြပါဦးမယ်ရှင်